အမေရိကန်ရဲ့စစ်ဆင်ညှိနှိုင်းမှုကြောင့်တူရကီနိုင်ငံကယာယီပစ်ခတ်ရပ်ဆဲဖို့သဘောတူခဲ့တယ်လို့ဆိုပေမဲ့ဆီးရီးယားနိုင်ငံအနောက်မြောက်ဘက်မှာတော့တိုက်ပွဲတွေဆက်ဖြစ်နေပါတယ်တူရကီနိုင်ငံကအကြမ်းဖက်သမားတွေဖြစ်သဘောထားပြီးဆီးရီးယားနိုင်ငံထဲမှာခြေစိုက်ထားတဲ့ကတ်တပ်ဖွဲ့တွေပေါ်ထိုးစစ်ဆင်နေရတွေကို9ရက်ကြာရပ်ဆိုင်ထားဖို့တူရကီနဲ့အမေရိကန်တို့ကြားသဘောတူညီချက်ရရှိခဲ့ကြပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲဆီလန်ပီနာမြို့မှာကျေလောင်တဲ့ပောက်ကွဲသံတွေတနက်တန်နေနဲ့မိခိုးတွေကိုတွေ့ခဲ့ရတာပါပြီးခဲ့တဲ့သတင်းဘက်ကစခဲ့တဲ့တူရကီရဲ့ထိုးစစ်တွေအဆုံးသတ်နိုင်မှုရည်ရွယ်ထားတဲ့သဘောတူညီချက်အရတူရကီနိုင်ငံနဲ့နယ်စပ်နီးဆီးရီးယားနိုင်ငံတွင်ကနေရန်တော်များကနေကတ်တပ်ဖွဲ့တွေဖယ်ရှားပေးရမှာဖြစ်ပါတယ်ဆီးရီးယားနိုင်ငံကအမေရိကန်တပ်ဖွဲ့တွေအားလုံးဒီဘက်ကိုပြန်လည်ယူသိမ်းမဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ရုတ်တရက်ကြီးညာခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်တမှာပဲတူရကီစစ်တပ်နဲ့တူရကီကိုထောက်ခံတဲ့ဆီးရီးယားတပ်ဖွဲ့တွေပူးပေါင်းပြီးကတ်တပ်ဖွဲ့တွေပေါ်ထိုးစစ်တွေစတင်ခဲ့တာပါထိုးစစ်တွေအတွင်းတူရကီစစ်တပ်နဲ့ဆီးရီးယားလက်နက်ကိုင်ဖွဲ့တွေဟာအရက်သားတွေရဲ့အသက်တွေကိုမငဲ့ကွက်ဖဲရှက်စရာကောင်းလောက်ပြုမှုခဲ့ကြကြောင်းနိုင်ငံကလူခွင့်ရေးဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာပြောဆိုလိုက်ပါတယ်။စေဝန်နှန်းတွေ၊အရေးပေါ်ကိစ္စရေးတွေ၊စစ်ပြေးဒုက္ခတွေ၊ဒိန်းတောက်တွေနဲ့စာနာမှုအကူအညီပေးသူတွေပါဝင်လူ18ယောက်ရဲ့ပြောကြားချက်ကိုအခြေခံပြီးထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာတော့အချင်းရောကွန်မြူမှုတွေ၊အရက်သားတွေထိခိုက်သေးချေစေတဲ့အထိဥပဒေမဲ့တိုက်ခိုက်မှုတွေရှိခဲ့ကြောင်းလည်းဖော်ပြထားပါတယ်။